မကွေးတိုင်းစောမြို့မှာစစ်ကောင်စီတပ်ဆွဲထားတဲ့ဌာနဆိုင်ရာယုံအပါအဝင်နေရာတော်တော်များများကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေဒီနေ့စောပိုင်းကတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။စောမြို့နယ်တွေကလောင်းရှိကြီးရွာမှာတော့တိုက်ပွဲတွေဖြစ်ခဲ့ပြီးပြစ်ခတ်မှုတွင်အရသာတဦးသေဆုံးခဲ့တယ်လို့ပြောပါတယ်။စောမြို့နဲ့လောင်းရှိကြီးရွာတွေဘက်တိုက်ခိုက်ခံရမှုမှာယုံဌာန၈ခုနဲ့လူနေအိမ်နှလုံးတိုက်ခိုက်ဖျက်ဆီးခံရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြပါမယ်။
မကွေးတိုင်းစောမြို့လေကောင်မှာဒေသခံကောင်စီတပ်တွေတဆွဲထားတဲ့ဌာနဆိုင်ရာရုံးတွေကိုဒေသခံကာကွယ်တပ်ဖွဲ့ဝင်တွေဒီကနေ့ February 4ရက်နေ့မနက်စောပိုင်းမှာတပြိုင်တည်းထဲဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ထွေဦးရုံးဥဖိုးလိုင်ခန်းမှာရဲစခန်းစတဲ့နေရာတွေကိုဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့လူမှုကြီးကြပ်ရေးရုံးတစ်တော်ရုံးစိုက်ပျိုးရေးရုံးတွေအပြင်စောမြို့ USDP နဲ့စားသောက်ဆိုင်တဆိုင်ကိုမိရှုဖျက်ဆီးခဲ့ကြပါတယ်။ဒီနေ့မနက်တိုက်ခိုက်မှုနဲ့ပတ်သက်လို့စော PDF တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
၄၅၀ပေါ့ကျွန်တော်စာလုံးကဝင်စီးခဲ့တယ်ကွဝင်စီးတယ်ဝင်စီးကြမှာဒီစဖြစ်တာတော့ဒီကျွန်တော်စစ်ကောင်စီတက်ဆက်ထားတဲ့ခေုံရုံးရယ်ညတော့ဒီဥဖိုးနိုင်ခံမရယ်ဒီညတော့ဟိုရက်ခံရဒီဒီ၃နေရာကိုကျွန်တော်လက်မကြည့်ရင်းနေနဲ့တစ်ခါတစ်ခါခဲ့ကြတော့ဗျပထမဆုံးစဖြစ်တာပေါ့ပြီးတော့ဟိုဟာဒီရုံးစောက်ဝင်မှာဒီကော်ပိုရိတ်ဆက်လို့လုပ်တဲ့အဲဒီ service အနေနဲ့တက်မဲ့ရတဲ့အကုန်လုံးကျွန်တော်တို့ကဟို mission ဖြစ်စီလို့ဆိုတာကျွန်တော်တို့ကဟိုပေါ်တော့ခဲ့တယ်ပေါ့ mission ဆွဲခဲ့တာပေါ့ဒီကနေ့ချင်းချုပ်တာတကယ်ကြီးများတယ်ဗျဘာလို့လုပ်လိုက်လဲအဲမလို့ချင်းကြီးလို့ထားတာဒါမျိုးကြီးခဏခဏထွက်လာတာဗျဘယ်လိုလုပ်လိုက်ရရလဲဒီဖမ်းနေပြီလို့ဆိုတော့တကားကြီးခဏခဏထွက်လာတဲ့အခါမှာဒီမျိုးမျိုးလူတို့ကဟိုစိတ်ချမ်းသာတယ်ကြဲကဲအဲဆိုကျွန်တော်တို့ကတော့အဲ့လိုမျိုးဆိုတော့ဘုံကလက်မခံနိုင်ဘူး။စာရဲလည်းကျွန်တော်တို့ကစီစဉ်ရှိတယ်။ဒါပေမဲ့ဒီမြင့်နေဒီဟိုဘောပြည်သူလူထုတို့စိတ်ကြံဖြစ်သွားမှရောဆိုတော့ဘာမှမလုပ်နိုင်ဘူး။ဒီတိုင်းထားခဲ့တာဒီမျိုးကလည်းကျွန်တော်တို့ရအောင်ကျွန်တော်တို့ထိခိုက်ခဲ့တယ်။ဒါပေမဲ့ဒီချိန်ကတော့စဖို့အချိန်ကြာပြီဖြစ်နေမှာကျွန်တော်တို့ဟိုမျိုးကိုစာရဲမှာတက်ခဲ့တော့ရ
CDM မလုပ်တဲ့ဝန်ထမ်းတွေကိုစောမျိုးနယ်ကနေ February 5ရက်နောက်ဆုံးထားထွက်သွားဖို့တတိပေးထားတယ်လို့လည်းဆိုပါတယ်။အခုလိုစောမျိုးပေါ်မှာတိုက်ခိုက်သလိုစောမျိုးရဲ့တောင်ဘက်စန္ဒမိုင်ဝေးတဲ့လောင်းရှိကျေးရွာမှာလည်းစစ်ကောင်စီတပ်နဲ့လောင်းရှိကာကွယ်ရေးတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်ကောင်စီရဲ့လက်နက်ကြီးကြီးကြောင့်အရသာတဦးသေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့စောမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကအတည်ပြုပါတယ်စောမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေစုပေါင်းဖွဲ့ထားကြတာဖြစ်ပါတယ
်ဒီကျွန်တော်တို့ဒီလောင်းရှိ PDF ကနေပြီးတော့မှရဲစခန်းကိုဒီအဝေးရနေလမ်းထူပဲပေါ့နော်ထူတာကိုဒီသူတို့ဟုတ်စစ်ကောင်စီဘက်ကလက်နေချင်းနဲ့ဒီကျွန်တော်တို့ရွာပေါ်ပေါ့ဒီရန်တန်းထူတဲ့နေရာမှာဒီကျွန်တော်အရတက်တယောက်ဟိုဆုံးပါသွားတယ်တယောက်ကတော့ဆိတ်ကြံရတော့တယ
်ဆောင်းမြို့နယ်ထဲမှာဒီကနေ့မနက်ပိုင်းကရုံးဌာန၈ခုကြံခိုင်ပါတီရုံးတစ်ခုလူနေအိမ်နှလုံးတို့တိုက်ခိုက်ခံရတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်မိရှုဖျက်ဆီးခံရမှုကြောင့်ချက်သိန်း2000ဘိုးလောက်ပျက်စီးဆုံးရှုံးခဲ့တယ်လို့လည်းဆိုပါတယ်ထိခိုက်ဒဏ်ရာရသူတွေမရှိခဲ့ပဲနေမီလုံခြုံရေးအတွက်လုံခြုံရေးတပ်ဖွဲ့ဝင်တွေကဆက်လက်ဆောင်ရွက်နေတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။မကွေးတိုင်းစောမြို့နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြား2021ခုနှစ်ဒီဇင်ဘာလတုန်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အဲ့နောက်ပိုင်းစောမြို့နယ်ကိုကုန်စည်စစ်နဲ့လမ်းကြောင်းဖြစ်တဲ့ပေါင်မြို့နယ်တရတော်ဂိတ်မှာစစ်ကောင်စီကတင်းကျပ်စွာစစ်ဆင်နေပြီးတော့ကုန်စည်တွေကိုအကန့်အသတ်နဲ့သာတည်ဆောင်ွင့်ပြုနေပါတယ်ခင်ဗျာ။